ဗန်ကောက်မြို့နဲ့ကိုဗစ်ကူးစက်မှုတိုးနေတဲ့အခြားဒေသတွေကနေမိမိတို့နေရာတွေကိုပြန်လာကြသူတွေမဖြစ်မနေကွာရန်တင်းဝင်ရမယ်လို့ထိုင်းနိုင်ငံရဲ့နေပြည်တော်ဒေသကြီး40မှာတင်းကျပ်တဲ့အမိန့်ထုတ်ပြန်လိုက်ပါတယ်။ဗန်ကောက်မြို့တော်မှာကိုဗစ်ကူးစက်မှုတွေအတော်မြင့်တက်နေတာပါ။ထိုင်းလိုဆုံခရမ်လိုခေါ်တဲ့ဒကြံကာလအားလည်းရဲ့မကြခင်ကြားရောက်လာတော့မှမို့မြို့ပေါ်နဲ့အခြားဒေသတွေမှာအလုံးလုံးနေသူတွေဒီရက်ပိုင်းနဲ့မိမိတို့ဇာတိရက်မြေကိုပြန်လာနေကြတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာတနင်္ဂနွေနေ့တရက်တည်းကိုဗစ်ကူးစက်သူ990နီးပါးရှိတယ်လို့အစိုးရကကြေညာပြီးအခုချိန်ထိထိုင်းနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူပေါင်း32,000ကျော်သွားပြီဖြစ်ပါတယ်။ချင်းမန်မြို့မှာလည်းအခုနောက်ဆုံးကိုဗစ်ကူးစက်သူလူနာသက်280ကျော်ထပ်မံတွေ့ရှိထားပြီးဒီရေအတွက်ကိုတော့တနင်္လာနေ့စီရင်ကြမှာဖော်ပြမှာဖြစ်တယ်လို့ကျန်းမာရေးအရာရှိတွေကပြောပါတယ်။ဒီလာတဲ့ဘန်ကောက်မြို့မှာကိုဗစ်ကူးစက်ခဲ့သူ1,000ကျော်ရှိလာတဲ့အတွက်ထိုင်းနိုင်ငံတွင်ကိုဗစ်တတိယလှိုင်းရဲ့အဓိကကျတဲ့နေရာဖြစ်လာပါတယ်။ထိုင်းဝန်ကြီးချုပ်ပရာယုတ်ကတော့ဒကြံပိတ်ရက်ကာလအတွင်းပြည်သူတွေအပြင်းမထွက်ပဲနေမှာပဲနေကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။